မေရိကန်သမ္မတထရန့်နဲ့အိမ်ပြူရောမှာဇူလိုင်လကတွေ့ဆုံပြောကြားခဲ့တဲ့ကချင်နှစ်ချင်းခရိယာအဖွဲ့ချုပ် KBC ဥက္ကဋ္ဌဒေါက်တာခါလန်ဆမ်ဆန်ကိုအရေးယူဖို့မြန်မာစစ်တပ်ကမြကြီးနားမြို့နယ်တရားရုံးမှာဥတက်လျှောက်ထားတဲ့လောက်ရဟာဘာမတူသူတွေအပေါ်စစ်တပ်ရဲ့ဖိနှိပ်မှုကိုပို့ပြီးတော့ပြသလိုက်တာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုအခြေစိုက်ကချင်မဟာမိတ်အဖွဲ့ဝင်တဦးကပြောပါတယ်ဒီအကြောင်းကိုတော့မတ်အင်ဂျင်နိုင်ကပြောပြပါမယ်ရှင်
အမေရိကန်နိုင်ငံသားဌာနက OCD Washington DC မှာဇူလိုင်လကကျင်းပခဲ့တဲ့ဘာသာရေးလွတ်လပ်ခွင့်တိုးတက်ဖြစ်ထွန်းရေးဆိုင်ရာဒုတိယအကြိမ်နိုင်ငံတကာဝန်ကြီးများအဆင့်အစည်းအဝေးရဲ့တစ်စိတ်တစ်ပိုင်းအဖြစ်မြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း18နိုင်ငံကဘာသာရေးဖိနှိပ်ခံရမှုမှာကိုယ်တိုင်ကြုံတွေ့ခံစားရသူပေါင်း28ဦးကိုသမ္မတဒေါ်နယ်ထရန့်ကအင်ဂျူရိုကိုဖိတ်ခေါ်တွေ့ဆုံရမှာကချင်ပြည်နယ်ကဒုက္ခသည်တွေအရေးဆောင်ရွက်နေတဲ့ KPC ကချင်နှစ်ချင်းခရိယံအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဒေါက်တာကလမ်ဆန်ဆန်နဲ့ထောင်ထဲမှာလာပေါင်းများစွာနေခဲ့ရတဲ့ကချင်တဲဥစီယာလက်ကျော်ကမ်ဆန်းတို့နှစ်ဦးပါဝင်ခဲ့တာပါသမရထရန့်နဲ့အနီးဆုံးရက်နေပြီးပထမဆုံးပြောခွင့်ရခဲ့တဲ့ဒေါက်တာကလမ်ဆန်ဆန်ကကချင်ပြည်နယ်မှာတိုက်ပွဲတွေဖြစ်နေပြီးမြန်မာစစ်တပ်ကနေခရီးရန်တွေကိုနှိပ်ကွပ်မှုတွေရှိနေတဲ့အကြောင်းသမရထရန့်ကို50စက္ကန့်လောက်ပဲတင်ပြပြောဆိုခဲ့တာဖြစ်ပါတယ်ဒီလိုပြောကြားချက်တွေကို World News Now Facebook Page မှာဖော်ပြထားတာသိရှိရတဲ့အတွက်ဥပဒေအရအရေးယူဖို့ဩဂုတ်လ26ရက်နေ့ရက်စွဲနဲ့မြောက်ပိုင်းတိုင်းစစ်ဌာနချုပ်ဒုတိယဗိုလ်မှူးကြီးတန်းထိုက်ကမြစ်တီနာတရားရုံးမှာဥတိုက်လျှောက်ထားခဲ့တာဖြစ်ပါတယ်မြန်မာစစ်တပ်က KBC ဥက္ကဋ္ဌကိုအခုလိုအရေးယူဖို့တရားရုံးမှာဥတိုက်လျှောက်ထားချက်ဟာတတိပေးချိန်ချောင်းမှုဖြစ်တယ်လို့အမေရိကန်ခြေဆိုင်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဒမ်ဆန်အမ်ဆန်က VOE ကိုပြောပါတယ
်တကယ်မှန်တော့ပြောရင်တော့ထောင်ချတဲ့နိုင်ငံဖြစ်နေတာဆိုတော့ဒီနည်းကတည်းကပြောပါတော့တကယ်ကိုမမှန်ဘူးတကယ်ကိုဆရာဆမ်ဆန်ပြောတဲ့စကားကမှားတယ်ဆိုတော့ထုတ်ပြပေါ့ဆရာဆွေးမှုတွေမကျူးလွန်ခဲ့ဘူးပေါ့နော်ဒီနောက်တစ်ခုပြောသွားတာကတော့တကယ်ဒီထောင်စုလိုချင်တဲ့ဟာအကြောင်းပြောတယ်ဖက်ဒရယ်စစ်မှန်တဲ့ဖက်ဒရယ်ဒီထောင်စုလိုချင်တယ်ဆိုတာဒီဟာကစစ်တပ်ကမလိုချင်တာမသိဘူးဖြစ်နိုင်ရင်ကတော့ဒီတပ်ကပို့ပြီးမှဆိုးသွားတဲ့အုံပြမှုနဲ့လှုပ်ချင်ပါပဲဒါပေမဲ့အခုကတော့ဒီအခြေအနေနဲ့အရင်တတိပေးတဲ့ပုံစံနဲ့ကိုလုပ်တယ်တော့ပဲကျွန်တော်ချင်းလေ
ဟုတ်ကဲ့အဲ့တော့ဆိုရင်ဒေါက်တာကလမ်ဆန်ဆန်ပြောကြားချက်တွေအမှန်ပဲဆိုလို့ရှိရင်ကချင်ခရိယန်တွေကိုမြန်မာစစ်တပ်ကဘလောက်ထိဖိနှိပ်မှုတွေရှိသလဲဆိုတာဥပမာပေးလို့ရမှာရှင
်လွတ်လပ်စွာကိုယ်ခွင်နိုင်ခွင့်ဆိုတာဒီတရားဥပဒေအောက်မှာပေါ့နော်အဲလိုင်းစင်ပေါ့နော်ဖျားဝတ်ပြုကိုယ်ခွင်ခဏဖျားကြောင်းဒီဆောက်ခွင့်ဆိုတာပါမယ်ဆိုတာဒီနေ့အထိနည်းနည်းရရရှိတဲ့ဖျားကြောင်းကလက်ချိုးရည်တို့ပဲရှိပါတယ်တည်ရဲ့ဖျားနောက်တစ်ခုကဒီလိုစစ်တိုက်လာတဲ့အချိန်မှာရှင်လို့ကိုမရတဲ့နှုံနောက်ကိုဒီကျွန်တော်ရဲ့ဒီအခင်ရဝိပုကျောင်းတွေဒီဖျားကျောင်းတွေကိုပြက်စီးသွားတာလို့ကျွန်တော်တွေ့မြင်ရတာဗျာကျွန်တော်ကြည့်မယ်ဆိုရင်ရောအများပိုင်းဒုက္ခတွေခြင်းကိုကောက်လိုက်မယ်ဆိုရင်တော့ဖြစ်ရတဲ့အများဆုံးခင်ရဆိုတော့အဓိကတော့ခချင်းတိုင်းရင်းသားတွေကအများဆုံးဆိုတော့နောက်ဒုက္ခတွေကိုကူညီရေးလုပ်တဲ့ဟာတွေပါရောအဓိကတော့ဒီကျွန်တော်ခင်ရပါတာဖြတ်ကျောင်းတွေဝတ်ပြုကိုယ်ရဲ့နေရာတွေကအဓိကအကူအညီတဲ့အချိန်မှာသိုးရနေပြီးတော့တော်တော်ဒီအချင်းကြအောင်ပေါ့နော်အကူအညီပြုလုပ်တဲ့ဟာတွေကိုအင်မတန်ကိုဟန်တာဖြစ်ပါတယ်ခင်ဗျအခုရောဟန်တာနေဆဲတော့ခင်ဗ
ျဒေါက်တာကလန်းဆန်ဆန်ကသမရထရန့်ကို50စက္ကန့်ကြာပြောဆိုခဲ့တဲ့အချက်တွေကတော့သူဟာမြန်မာနိုင်ငံမြောက်ပိုင်းကကချင်ဘက်တစ်ခရီးယန်ကျောင်းကဖြစ်ကြောင်းမြန်မာနိုင်ငံမှာခရီးယန်တွေကိုမြန်မာစစ်တပ်ကရရက်ဆက်ဆက်နှိပ်ကွပ်နေကြောင်းဘာသာရေးကိုလွတ်လပ်စွာကိုးကွယ်ဖို့အခွင့်အရေးလဲသိမ့်နေရကြောင်းဒါ့အပြင်တိုင်းနာလက်နက်ကင်တပ်တွေကမြန်မာစစ်တပ်ကိုခုခံတိုက်ခိုက်နေရကြောင်းဒါကြောင့်အမေရိကန်အစိုးရအနေနဲ့တိုင်းနာလူနည်းစုတွေကိုဦးစားပေးပြီးတိုင်းနာခေါင်းဆောင်တွေကိုဒီမိုကရေစီဖက်ဒရယ်လစ်ဇင်အောင်မြင်ရေးအတွက်အကူအညီပေးဖို့တိတ်ကိုအရေးကြီးကြောင်းနဲ့ဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်လိုက်တဲ့အတွက်လည်းကျေးဇူးတင်ကြောင်းပြောကြားခဲ့တာဖြစ်ပါတယ်ဇူလိုင်လကအမေရိကန်နိုင်ငံသားရေးဌာနမှပြုလုပ်တဲ့ဒေါက်တာရေးလွတ်လပ်ခွင့်တိုးတက်ဖြစ်ထွန်းရေးဆိုင်ရာနိုင်ငံတကာညီလာခံကိုတက်ရောက်လာတဲ့ကချင်တုံးဆရာနှစ်ဦးနဲ့ပတ်သက်လို့အမေရိကန်အင်ဖြူရောကအနီးကပ်စောင့်ကြည့်နေကြောင်းလဲဒုသမ္မတမိုက်ပန်စီယုံကကြေညာချက်ထုတ်ပြန်ထားသလိုဒေါက်တာရေးညီလာခံမှသူတို့နှစ်ဦးတင်ပြချက်တွေနဲ့ပတ်သက်လို့ဖန်ဆီးနှိပ်စက်ခံရမှာကိုစိုးရိမ်ကြောင်းအမေရိကန်မှာရှိတဲ့ Baptist Christian ဒေါက်တာရေးခေါင်းဆောင်တွေကဩဂုတ်လအစောပိုင်းကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ရှင်